တထောင်ချောက်ခုနှစ်ကစာပြီးကူဝိနိုင်ငံကိုအထုတ်ခဲ့တဲ့ကူဝိတ်စော်ဘွားရှစ်စဘအယ်အမက်အန်စဘအင်္ဂါနေ့ကကွလုံသွားခဲ့ပြီလို့နိုင်ငံရုပ်မြင့်တရားဌာနကကြေညာခဲ့ပါတယ်ကွလုံချိန်မှာသူဟာအသက်62နှစ်ရှိပြီဖြစ်ပါတယ်လွယ်တဲ့နှစ်လလောက်ကပဲကူဝိတ်စော်ဘွားဟာခွဇီကူတာမှုတစ်ခုခံယူပြီး American Leader ပိုင် C70 အမျိုးသားဆေးရုံလေးရင်းနဲ့American နိုင်ငံကိုလာရောက်ခဲ့တယ်လို့ NBC သတင်းဌာနကပြောပါတယ်သူရဲ့ညီဖြစ်သူအသက်83နှစ်ရှိပြီဖြစ်တဲ့အရှင်မင်းသားရှစ်နာဝဖ်အယ်အမက်အယ်ဆာဘာကဆော်ဝါအရရာကိုစကန်ပြီးရေတဲ့ကြွယ်ဝတဲ့ကွေးနိုင်ငံရဲ့ခေါင်းဆောင်တစ်ဖြစ်လာလိမ့်မယ်လို့ခန့်မှန်းရပါတယ်ကွယ်လွန်သူဆော်ဝါရှစ်ဆာဘာဟာအနာမယခင်ကကွေးနိုင်ငံရဲ့ထိပ်တန်းတန်တမန်တူဖြစ်ခဲ့ပြီးအဲ့ဒီအချိန်က1990ခုနှစ်ပင်လယ်ကွေ့စစ်ပွဲတွင်ပြည်ရွေးခဲ့ရတဲ့အီရတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လုပ်တဲ့အထည်ပါဝင်ခဲ့ပါတယ်ဒါပြင်အီရတ်၊ဆီးရီးယားပါဝင်စစ်တပ်ခံရတဲ့နိုင်ငံတွေအတွက်ရမဝေရှာဖွေရေးဆွေးနွေးပွဲကြီးလာကံတွေကိုလည်းဥဆောင်ကျင်းပပေးခဲ့သူဖြစ်လို့ကတားနဲ့တခြားအာရဗ်နိုင်ငံတွေအကြားဆက်ဆံရေးတင်မာနေတာကိုလည်းကြားဝင်စစ်ဆက်ပေးခဲ့သူဖြစ်ပါတယ်။ကွာလာလွန်ပူးဆော်ဘွားဟာ1952ခုနှစ်တည်းကတည်ရှိခဲ့တဲ့ကူဝိတ်နိုင်ငံရဲ့အယ်ဆာဘာနန်းစပ်ကစစ်တပ်သူဖြစ်ပြီးကူဝိတ်ကို15ရောက်မြောက်အစိုးသူဖြစ်ပါတယ်။ဗြိတိန်နိုင်ငံစီက1962ခုနှစ်ကလွတ်လပ်ရေးရပြီးနောက်ပိုင်းပစ်စမတ်မြောက်ဆော်ဘွားလည်းဖြစ်ပါတယ်ခင်ဗျ။